ာပါညီမ
မင်္ဂလာပါအမေ
ခုလသမကမှာအခုမြန်မာနိုင်ငံအတွက်အရေးကြီးဆုံးပြဿနာကဆရာနာသိမ့်ပြီးနောက်ပိုင်းမှာဖြစ်လာတာကဘဲကိုစလေလဲဆိုတာပေါ့နော်မြန်မာနိုင်ငံအတွက်ကိုစလေရသူတို့တွေကမဖြစ်မနေလက်ခံရမယ်ဆိုတော့ပထမဆုံးဒီ ILO တို့ WHO တို့ကုလသမဂ္ဂခြားဖွဲ့စည်းတွေမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရားဝင်ကိုစလေကိုဘယ်သူ့ကိုလက်ခံမလဲဒီပြဿနာကိုသူတို့ကဒီကုလသမဂ္ဂရဲ့အထွေထွေညီလာခံကိုသူတို့ဟိုဆုံးဖြတ်မယ်ပေါ့နော်ဆိုတော့အခုအဲ့စင်ကိုတော့သူတို့ဟိုတတ်မှတ်ထားတယ်ဆိုတော့လက်ရှိဂျနီပါမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံပါကောဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ကိစ္စနောက်မြန်မာနိုင်ငံကိစ္စကိုဆွေးနွေးတဲ့အဲ့လိုမျိုးအနေထားနောက်ဆုံးခြေနေအောင်အခုဘယ်လိုရှိလဲရှင
်အခုဒီဂျနီပါမှာရှိတဲ့ Human Rights Council မှာဆိုလို့ရှိရင်သူတို့ကအစပထမဦးဆုံးသူတို့ရဲ့agenda အရဆုံးဖြတ်တာကဘာလဲဆိုတော့မြန်မာနိုင်ငံအရေးကိုဆုံးဖြတ်ဖို့ဒီမြန်မာနိုင်ငံမြန်မာမစ်ရှင်ကလူတွေကိုသူတို့ထည့်ပြီးတော့အုံဖြတ်သွားမလားဆွေးနွေးသွားမလား။ဟိုဒါမှမဟုတ်ရင်ဒီစစ်တပ်ကခန့်ထားတဲ့မြန်မာမစ်ရှင်ကအရာရှိတွေတန်အမတ်တွေကိုခြံခဲ့ပြီးတော့သူတို့ဟာနဲ့သူတို့ပဲဆွေးနွေးသွားမလားဆိုပြီးတော့သူတို့တွေဗုတ်တင်တင်ရတယ်။အဲ့ခါကျတော့တော်တော်နိုင်ငံတော်တော်များများကသဘောတူတာကတော့မြန်မာအရေးကိုဆွေးနွေးမယ်ဆိုလို့ရှိရင်ဒီစစ်တပ်ကခန့်ထားတဲ့တန်အမတ်တွေเนี่ยဆွေးနွေးဖို့မတင့်တော်ဘူးဆိုပဲအကြောင်းသူတို့ကိုခြံထားခဲ့မယ်အခုလောလောအမြဲတမ်းတော့မဟုတ်ဘူးပေါ့เนาะအခုဒီလောလောဆယ်ဇူလိုင်ဆက်ရှင်တစ်ခုတည်းဟိုမှာပဲခြံထားခဲ့မယ်ဆိုပြီးတော့သူတို့ဆုံးဖြတ်ခဲ့တယ်ပေါ့ဒါပေမဲ့အဲ့ဥစ္စာကတော့တော်တော်အရေးကြီးရလို့ပြောလို့ရတာပေါ့เนาะလောလောဆယ် NUG အစိုးရကိုသူတို့ကအတိအမှန်မပြုတ်သေးပြီမဲ့လေဒီစစ်တပ်ကခံထားတဲ့သူတွေကိုသူတို့အသိမှတ်မပြုတ်ဘူးဆိုတဲ့သဘောမျိုးတော့ရောက်တာပေါ့
မကြသေးခင်ကပဲပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးသောမတ်စ်အန်ဒရူးစ်ကနေပြီးတော့ဒီမြန်မာစစ်တပ်ကနေပြီးတော့ထိန်းချုပ်ထားတဲ့တဘာဝရေနယ်နဲ့တဘာဝလုပ်ငန်းကိုပေါ့နော်နိုင်ငံတကာအနေနဲ့တကယ်ကိုပြစ်မှတ်ထားပြီးတော့ပိတ်ဆို့ဖို့ပေါ့နော်သူ့အမြင်အရဆိုလို့ရှိရင်လည်းအခုချိန်ထိဒီမြန်မာစစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့ရင်းနယ်နဲ့တဘာဝတန်းဝေလုပ်ငန်းကိုနိုင်ငံတကာဘက်ကပိတ်ဆို့အရေးယူခြင်းမရှိသေးတဲ့အတွက်ပေါ့နော်ဒီဟာကိုတကယ်ကိုတာဂက်ထားပြီးထိထိရောက်အရေးယူဖို့ဆိုပြီးတော့သူတိုက်တွန်းသွားတာရှိပါတယ်ဆိုတော့ဒီပေါ်မှာမတ်ဝေနှင်းပင်တုံဘယ်လိုမြင်ပါလဲရှင
်ကျွန်မအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒါအရင်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ရင်းနယ်နဲ့တဘာဝတန်းဝေလုပ်ငန်းဆိုတဲ့ဥစ္စာကစစ်တပ်အတွက်ကဒါအရင်ပြီးတဲ့အရာပြီးရင်သူတို့ရဲ့အသက်လိုင်းလို့ဖြစ်နေတာပေါ့နော်အဲ့ဒါမျိုးဥစ္စာကိုနိုင်ငံတကာကစီးပွားရေးဆက်လုပ်နေမယ်ဆိုလို့ရှိရင်သူတို့ကစစ်တပ်ထဲကိုသူတို့ရဲ့ပတ်စံနေထပ်ပြီးတော့တွင်းပေးနေတာဒီပတ်စံနေကဘယ်မှာသုံးမလဲဆိုလို့ရှိရင်ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့နေရာမှာပြည်သူတွေကိုတပ်ပစ်တဲ့နေရာမှာသုံးနေတာဖြစ်တဲ့အတွက်ကိုစစ်တပ်ကိုထိထိရောက်ရောက်အရေးယူတဲ့ဆိုလို့ရှိရင်ဒီ oil and gas sector ကိုတေးချtarget လုံးမှရမယ်ဆိုရဲအမြင်မျိုးอ่ะကျမတို့အကုန်လုံးမှရှိပါတယ်ပြီးတဲ့ခါကျလို့ရှိရင်ကုလသမဂ္ဂကပဲပြောပြောဥရောပကပဲပြောပြောသူတို့မှာကအခုဒီစီးပွားရေးပိတ်ဆို့မှုတွေကလှုပ်လာပြီဒါပေမဲ့ဒီအရေးကြီးတဲ့အပိုင်းမှာတော့မပါသေးဘူးတဘာဝဟိုဟာပေါ့နော်ကြောက်မြေရတနာအပိုင်းနေမှာပြီးတဲ့ခါကျလို့ရှိရင်ဒင်းဘာနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုသူတို့ပိတ်ဆို့မှုတွေရှိပေမဲ့ဒီ oil and gas နဲ့ပတ်သက်လာရဲဆိုလို့ရှိရင်တော့ပြင်သစ်ကဘာမှပြင်သစ်အစိုးရပိုင်တဲ့ထူထော်ပဲဖြစ်ဖြစ် US အစိုးရရဲ့ Chevron နဲ့ဖြစ်ဖြစ်ဒါတွေကအခုထိဆက်ပြီးတော့လုပ်ငန်းတွေကရှိနေတော့မယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာ February အစပိုင်းကစပြီးတော့စစ်အာဏာသိမ်းလိုက်တဲ့ကဟိုနိုင်ငံတကာကဖိအားပေးနေတယ်သူတစ်ဖြစ် American နဲ့အနောက်နိုင်ငံတွေကနေပြီးတော့ပြည်ထင်ပါဝင်ပေါ့နော်သူတို့မြန်မာစစ်တပ်အပေါ်မှာဒီလောက်ပေါ့နော်သူတို့ပြင်းပြင်းထန်ထန်ဖိအားပေးတယ်ဆန်ရှင်တွေတစ်ခုတစ်ခုလှုပ်လာတယ်ဟိုအထူးသဖြင့် targeted sanction ပြင်းမှတ်ထားပြီးတော့ဒီမြန်မာစစ်ကောင်းဆောင်တွေကိုအဲ့လိုအရေးယူမှုတွေsanction ဒီပြစ်ဒဏ်ခတ်ချမှတ်မှုတွေပိတ်ဆို့မှုတွေကဟိုမထိရောက်တဲ့သဘောလိုမျိုးဖြစ်နေရလားရှင
်နှစ်မျိုးရှိတာပေါ့နော်ကျမတို့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ထိရောက်တယ်လို့လည်းပြောလို့ရတယ်ထိမရောက်တဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်ဥပမာဒီစစ်တပ်ပိုင်လုပ်ငန်းတွေစစ်တပ်ပိုင် company တွေပြီးရင်တောင်းမြေရနာ company တွေကို target ထားပြီးတော့ sanction ထား sanction လုပ်လိုက်တယ်ဆိုတာကစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အတွက်ကျမတို့ကဒါထိရောက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်ပိုင်းမှာလည်းဒီစစ်တပ်ကလူတွေကိုဒီဥရောပနိုင်ငံကိုမလာရဘူးပြီးတဲ့ခါကျလို့ရှိရင် American နိုင်ငံကိုမလာရဘူးပြီးရင်သူတို့စီမှာသူတို့ရဲ့ အမေရိကန်နိုင်ငံမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေဥရောပမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအဲ freeze လုပ်လိုက်တယ်ဆိုတာမျိုးကတော့မထီရောက်ဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင် research အရာအဲဒီတက်ပိုင်းကစစ်တက်ပိုင်းကလူကြီးတွေကဥရောပမှာယင်းညုံနှံမှုပဲဖြစ်ဖြစ်ပိုင်ဆိုင်မှုပဲဖြစ်ဖြစ်မရှိဘူးဆိုတဲ့ဟာမျိုးကိုတွေ့ရတယ်ပေါ့နော်ဆိုတော့အချိန်တန်တဲ့ခါကျတော့အဲဒါကဟာမင်းတို့ငါတို့နိုင်ငံကို holiday မလာနဲ့ဆိုတော့ဟိုဗီဇာဘန်ပုံစံမျိုးပဲဖြစ်သွားတဲ့အတွက်ဘူးမထီရောက်ဘူးလို့ပြောရမယ
်ဒီအထူးသဖြင့်မတ်ဝေနှင်းပွင့်တုံတို့လိုဥရောပမှာအခြေဆိုင်ပြီးတော့မြမရေးလှုပ်ရှားနေတဲ့သူတွေကပေါ့နော်ဥရောပသမဂ္ဂကိုလည်းပြည့်မဲ့ထားပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးထိထိအောင်လှုပ်ဖို့ဆိုတဲ့အပိုင်းတွေပေါ့နော်အခုမတ်ဝေနှင်းပွင့်တုံတို့အခုတောင်းဆိုနေတဲ့ဒီလက်နက်တွေရောင်းဝယ်မှုပိတ်ဆို့ရေးတွေအပိုင်းတွေပေါ့နော်အဲအဲ့ရမျိုးတွေမှာဟိုအခုဟိုဘလောက်ထိဥရောပသမဂ္ဂကဟိုဆက်လှုပ်လာနိုင်ဖို့ရောအနေထားရှိလဲရှင
်ဟုတ်အဲဒါကတော့ပြည်သူတွေအကုန်လုံးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတကာရဲ့အဲတုံ့ပြန်မှုနိုင်ငံတကာရဲ့အဲဘာပဲဘာကိစ္စပဲမဆိုအရန်နှေးရအောင်တွေ့ရတယ်ဆိုတော့ကျမတို့အနေနဲ့ကအဲတနေ့တနေ့ပြည်သူတွေရဲ့ဘဝကဆိုးဆိုးလာတယ်ပြည်သူတွေရဲ့ခံစားချက်တွေကပူပူပြီးတော့ပြင်းထန်လာပြီးမဲ့လေနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကအရန်နှေးတယ်အခုဒီအဲလက်နက်ပိတ်ဆို့မှုဆိုတဲ့ဟာကိုကြည့်မယ်ဆိုလို့ရှိရင်အဲ UN Security Council မှာသူတို့ကအဲစကားလေးကတော့နည်းနည်းပြောင်းသွားတာပေါ့နော်လက်နက်ပိတ်ဆို့မှုမဟုတ်ဘူးလက်နက်အပြည်တွင်းထဲကိုလက်နက်ဝင်နေဆိုတဲ့ဟာမျိုးကိုအဲနည်းနည်းဟန့်တားဖို့ဆိုတဲ့အဲစကားအသုံးနှုန်းလေးပြောင်းသွားတာကိုတွေ့ရတယ်ဒီဥစ္စာကိုထောက်ခံတဲ့နိုင်ငံ80ကျော်လောက်ကသူတို့ကိုယ်တိုင်ကသူတို့စီမှာကလက်နက်မရောင်းရဘူးဆိုတဲ့ဥပဒေမရှိဘူးဟို arms and bar ကိုမရှိဘူးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ကျမတို့ကအဲ American အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ်UK အစိုးရလိုဟာမျိုးနဲ့ပဲဖြစ်ဖြစ်တွေ့ရင်ပြောပြရတာသူတို့ကိုတိုက်တွန်းရတာဗာလဲဆိုတော့ UK လိုနိုင်ငံမျိုး US လိုနိုင်ငံမျိုးမှာက arms and bar ကိုရှိတယ်ဆိုတော့သူတို့ဒါဒီနိုင်ငံ80ကိုစီးယုံပြီးတဲ့အခါကျလို့ရှိရင်အဲဘယ်လိုပြောပြမလဲမဟာမိတ်ပုံစံမျိုးအဲ global arms and bar ကိုပုံစံမျိုးဖွဲ့မယ်ဆိုလို့ရှိရင်လက်နက်ပိတ်ဆို့မှုဆိုတာတကယ်ဖြစ်နိုင်ပါတယ်အဲအချိန်တည်းဟာ UN Security Council ကအချိန်တည်းငါတို့ကအဲတရုတ်ကဗီဒီယိုလုပ်မယ်ပြီးရင်ရုရှားကဗီဒီယိုလုပ်မယ်ဆိုပြီးတော့ထိုင်ပြီးတော့အဲဝေဖန်နေတာထိုင်ပြီးအာဂျူလုပ်နေတာထက်ဆိုင်နိုင်ငံတနိုင်ငံချင်းစီမှာသူတို့ရဲ့ဥပဒေအရအဲအာမ်စံပါကိုလုပ်မယ်ဆိုလို့ရှိရင်လုပ်နိုင်တဲ့အနေအထားမှာရှိရကျမတို့အဲဆောက်ကိုရီးယားအနေနဲ့လည်းတွေးခဲ့ပြီးဂျပန်ဆိုလို့ရှိရင်လည်းလုပ်ခဲ့ပြီးဆိုတခြားနိုင်ငံတွေလည်းဆက်ပြီးတော့လုပ်သွားနိုင်နေပေါ့နော
်အခုမြန်မာနိုင်ငံမှာ February လကဒီဆရာနာသိမ်းလိုက်ပြီးရဲ့နောက်မှာအခုလိုနိုင်ငံတကာကတုံ့ပြန်ချက်ပေါ့နော်အထူးသဖြင့်ဒီအရင်ကမြန်မာနိုင်ငံမှာဒီရိုဟင်ဂျာတွေကိုဟိုစစ်တပ်ကဖိနှိပ်တွန်းတာပေါ့နော်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေနဲ့အခုဒီဆရာနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေမှာကွာခြားချက်တွေဒါမှထူညီချက်တွေကဘာတွေရှိလဲရှင
်ဒီမှာအမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒီ2019တုံးကအဲရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တဲ့ဟာတွေကို UN Fact Finding Mission အရာပြောမယ်ဆိုရင်ဒါသူတို့က genocide လို့ခေါ်တာပေါ့နော်ဆိုတော့ genocide လို့ပြောထားပေမဲ့လေအဲသူတို့ပြောတယ်ဒီက genocide ဖြစ်တဲ့အတွက်ကိုဒီ recommendation တွေငါတို့ရဲ့တောင်းဆိုချက်တွေကိုအဲနိုင်ငံတကာတိုင်းဝိုင်းအနေနဲ့လုပ်သွားရမယ်ပြီးရင်အဲ့ကလေးကိုကအဲ UN Fact Finding Mission ကပြောလာတာကစစ်တပ်ကိုအရေးယူရမယ်စစ်တပ်ကိုစီးပွားရေးတိုက်စုံမှုလုပ်ရမယ်စစ်တပ်ကိုအရေးယူရမယ်ဆိုတဲ့ဟာမျိုးကအစရေရရှိတယ်။ PND အဲလက်နက်တိုက်စုံမှုဆိုတဲ့ဇာတ်ကလည်းပြောခဲ့တယ်။ဒါပေမဲ့ဘယ်သူမှဘယ်နိုင်ငံကမှတေချာ CDA ရောက်လောက်တာကိုမတွေ့ရဘူး။ဒါပေမဲ့အခုအချိန်မှာကဘာဖြစ်လဲဆိုတဲ့အခါကျတော့အပုံလုံးကတစ်ကဘာလုံးကနည်းနည်းအုံကြွလာတယ်လို့ပြောလို့ရမှာပေါ့နော်။အခုဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်တပ်ကကျူးလွန်နေဆိုတဲ့ဟာတိုင်းငါဒေသမှာနေမဟုတ်တော့ဘူးကချင်ကရင်ဒေသမှာနေမဟုတ်တော့ဘဲနဲ့မြို့ပေါ်ဒေသတွေပါရောက်လာပြီးပြီးတဲ့ခါကျလို့ရှိရင်တနိုင်ငံလုံးအဲပြည်သူတွေခံစားနေရတယ်ဆိုတာကအဲဆိုရှယ်မီဒီယာမှာကနေတိုင်းလိုလိုတွေ့နေရတယ်အဖြစ်အပျက်တွေစိုးလာတာကလည်းနေတိုင်းလိုလိုတွေ့နေရတယ်ဆိုတဲ့ခါကျတော့နိုင်ငံတကာအတိုင်းဝိုင်းနေနေရသူတို့ကငင်းပယ်လို့မရတော့ဘူးသူတို့အနေနဲ့အရေးယူဖို့အဲလုပ်ရမယ်ဆိုတာကိုလည်းသိတဲ့အတွက်ကျမတို့အခုဒီအဲဒီလိုမျိုးစီဆန့်ရှင်ဥစ္စာကိုတွေ့ရတယ်အခုအဟိုပါတော့ခေါင်းဆောင်ပိုင်းတွေကိုအဗီဇာဘန်လောက်တာတို့ခေါင်းဆောင်ပိုင်းတွေကိုဒီနိုင်ငံကိုမလာရဘူးဝင်ခွင့်ပိတ်တာတွေကိုတွေ့ရတယ်ဆိုတော့ကျမတို့ကလမ်းကြောင်းသူတို့ကိုတည့်ပေးရတာကဒါတွေကမထိရောက်ဘူးဒါပေမဲ့နင်တို့ထိရောက်တဲ့ဟာမျိုးလုပ်ချင်တယ်ဆိုလို့ရှိရင်ကျမတို့ခေါ်တာ၃ပိုင်းပေါ့နော်ပထမတစ်ခုကတော့စီးပွားရေးပိတ်ဆို့မှုအစစ်တပ်ဆိုင်ရာစီးပွားရေးပြီးရင်ဒုတိယတစ်ခုကတော့လက်နက်ပိတ်ဆို့မှုတတိယအရေးအကြီးဆုံးကတော့accountability ပေါ့ဒီလူတွေကိုအဲတေချာအဲသူတို့ရဲ့သူတို့အဲကျူးလွန်ခဲ့တဲ့ပြစ်ဒဏ်တွေအတွက်ကိုသူတို့ပေးဆက်ရမယ်ပြီးတဲ့ခါကျလို့ရှိရင်တရား တရားဝင်သူတို့အတွက်ကို accountability issue ဆိုတာကိုရှေ့ရမယ်ဆိုတော့အခုမှဖြစ်နေတဲ့ February 10ရက်နေ့တည်းဖြစ်နေတဲ့ပြစ်ဒဏ်တွေအကုန်လုံးကိုပြောတာမဟုတ်ဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာတိုင်းနာဒီသားဘက်မှာကျူးလွန်ခဲ့တာတွေပြီးရင်အခုနိုင်ငံရေးအစဉ်အမကိစ္စကြည့်မယ်ဆိုလို့ရှိရင်လည်းဒါနှစ်ပေါင်းများစွာဖြစ်ခဲ့တဲ့ကိစ္စတွေအတွက်ကိုဒါသူတို့အတွက်ကိုသူတို့ကိုhold accountable လောက်ရမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒါမျိုးတွေတောင်းဆိုတာတွေကျမတို့ဘက်ကရှိပါတယ်
ဟုတ်ကဲ့အဲ့တော့အခုမက်ဝေနှင်းပွင့်တုံရဲ့ဖခင်ဒီ88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်တဲ့ဦးမြအေးဟာဆိုလို့ရှိရင်လည်းပေါ့နော်ထောင်ထဲမှာဒီ February 10ရက်နေ့ဆရာနာသိန်းနဲ့နေ့ကလေးကိုကသူကဖမ်းခံလိုက်ရပြီးတော့ဟိုမိသားစုနဲ့တော့တွေ့ခွင့်မရခဲ့ဘူးပေါ့နော်သူကိုဖမ်းဆီးထိန်းသိမ်းထားတဲ့နေထားနောက်ဆုံးဒီဦးမြအေးရဲ့ဟိုထောင်တွင်းပေါ့နော်သူတို့ဖမ်းဆီးထိန်းသိမ်းထားတဲ့ခြေနေရောမိသားစုကဘယ်လောက်ထိတီးခွင့်ရပြီလဲရှင်
အခုမိသားစုအနေရတော့အနေနဲ့ရတော့တော်တော်ဆိုးရိမ်တာပေါ့နော်အထူးသဖြင့်အခုဒီ covid case တွေကလည်းပုံများလာတယ်ပြီးရင်အင်းစိန်ထောင်ထဲမှာလည်း case ကတွေ့တယ်ဆိုတဲ့အခါကျတော့ဆိုးရိမ်မှုကတော့ရှိတယ်ဒါပေမဲ့စိတ်တက်ပိုင်းရဆိုလို့ရှိရတော့ဒါအဖေကဒါတတိယအကြိမ်ထောင်ချခံရတာဖြစ်တယ်အဲဆိုတော့သူကစိတ်တက်အရန်ခိုင်ပါတယ်အခုဒီဖမ်းသွားပြီးတော့နှစ်လနေတဲ့အခါကျတော့မှမိသားစုကိုပြောတာကအင်းစိန်ထောင်မှာရှိနေပြီပြီးရခါကျလို့ရှိရင်သူ့ကိုအမှုတက်ထားတာကတော့ဒီလူမျိုးစုတစုနဲ့တစုနဲ့တစုကိုသွေးကွဲအောင်လှုံ့ဆော်ရဲဆိုတော့hate speech ဆိုတဲ့ဟာမျိုးနဲ့905ကန်းငယ်ပေါ့နော်905ကန်းငယ်အဟောင်းနဲ့သူ့ကိုတက်ထားတယ်ဆိုပြီးတော့အကြောင်းကြားလာတာပြောတယ်ဒါပေမဲ့အခုဖမ်းသွားတဲ့အချိန်ကလေးကအခုထိလူချင်းတွေ့ရတာလည်းမရှိဘူးအခု covid ဖြစ်တဲ့အခါကျတော့ထောင်မှာရှေ့နေတွေဝင်ခွေးအောင်တော့မပိတ်လိုက်တယ်ဆိုတဲ့အခါကျတော့ကျမတို့မှာဘာမှ information မရှိတော့တဲ့သဘောမျိုးပေါ့နော်အဆက်အသွယ်ပြတ်သွားတဲ့သဘောမျိုးဖြစ်သွားတော့စိုးရင်ပူပန်မှုကတော့နည်းနည်းပုံများလာတယ်ရှင်ဟုတ်
အခုလို VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်မက်ဝေနှင်းပွင့်တုံကိုကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါ